Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့မနက်ဖြန် VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240.49 အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်ဒီနေ့ကိုကိုစံမိုးဝီနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တူရကီမှာရှိတဲ့အမေရိကန်တန်ယုံကပြူမင်းဗီဇာထုတ်ပေးတာကိုယာယီဆိုင်ခင်ကြောင်းတနင်္လာနေ့ကကြေညာပါတယ်။ရခိုင်ပြည်နယ်မှာလုပ်တဲ့စစ်စီရေးကြောင့်ဒုက္ခသည်တွေထွက်ပြေးရတဲ့အတွက်မြန်မာစစ်ဖက်ကိုတန်ခတ်အရေးယူဖို့ EU နဲ့အမေရိကန်ကစဉ်းစားနေတယ်လို့ Writer သတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဒီလာအတွင်မြန်မာနိုင်ငံကိုသွားပြီးဒုက္ခသည်တွေပြန်ပို့ဖို့ကိစ္စဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေကအရင်ဆုံးထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်မြေသူမြို့ဝဖြစ်ကြောင်းတက်တဲ့ခံစာအုပ်ထုတ်ပြီးတဲ့ဌာနတွေကိုတွားရောက်ကြည့်ရှုခဲ့တဲ့မြန်မာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ချုပ်ဟာထိုင်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်
။ဒီမြန်မာကိုပို့ပြီးချပါနဲ့။ What's your service? ထိုင်း immigration ပါတယ်၊ထိုင်း duty ပါတယ်၊ထိုင်းကျန်းမာရေး
တခါမျိုးမြန်မာတန်ယုံကအလုတ်သမားတန်အရာရှိရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့မြန်မာရွှေ့ပြောင်းအလုတ်သမားတွေရဲ့ပညာရေးနဲ့ကျန်းမာရေးကိုကူညီစောင့်ရှောက်ပေးနေသူဒေါက်တာစင်တီယာမောင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြင်ကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကကြေညာပါမယ်ရှင်
တူရကီနိုင်ငံကနေတဲ့ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ဗီဇာလျှောက်လာတဲ့အားလုံးကိုယာယီရထားလိုက်တယ်လို့အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။မကြာသေးခင်ကဖြစ်ပျက်တွေကြောင့်အမေရိကန်တန်အဖွဲ့ရဲ့နေရာတွေနဲ့လူပိုးကိုယ်တွေရဲ့လုံခြုံရေးပေါ်တူရကီအစိုးရရဲ့အခိုင်အမာရှိမှုကိုအမေရိကန်အစိုးရအနေနဲ့ပြန်ပြီးဆန်းစစ်သုံးသပ်နေရတယ်လို့တနင်္လာနေ့တန်ယုံထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ဘာကြောင့်အဲ့ဒီလိုပြန်ပြီးဆန်းစစ်နေရတယ်ဆိုတာကိုရောဘယ်လောက်ကြာကြာဆိုင်ငံ့ထားမယ်ဆိုတာကိုရောထုတ်ပြန်ချက်မှာရှင်းလင်းဖော်ပြမထားပါဘူး။ဆန်းစစ်သုံးသပ်တာကိုဆက်လုပ်နေချိန်တွင်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေကိုလာတဲ့ဧည့်သည်အရေးအတွက်ကိုရှော့ချရေးအတွက်ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ဗီဇာထုတ်ပေးတဲ့လုပ်ငန်းကိုတူရကီနိုင်ငံကအမေရိကန်တန်တမာရေးနေရာဌာနတွေအားလုံးမှချက်ချင်းဆိုင်ငံ့ထားလိုက်ပြီလို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဒါ၏ပိုင်းတွင်မှာပဲအမေရိကန်မှာဗီဇာထုတ်ပေးတာကိုဆိုင်ငံ့လိုက်ပြီဆိုပြီးအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာပါတဲ့စာသားတွေအကြောင်းပြချက်တွေတိုင်းရေးသားထားတဲ့ထုတ်ပြန်ချက်တခုနဲ့တူရကီဘက်ကလည်းလက်တုံ့ပြန်လိုက်ပါတယ်
။မြောက်ကိုရီးယားအစိုးရပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကဖိအားပေးမှုတွေဆက်လက်ပြုလုပ်နေကြချိန်မှာသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာကျူးကျော်ရန်စမှုတွေကိုခုခံကာဝေနိုင်ရေးအတွက်အဖို့တန်တဲ့ဓာတ်တလဲဖြစ်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကပြတ်သားစွာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကနိုင်ငံရဲ့ဩဇာကတိမှကြီးမားတဲ့အလုတ်သမားပါတီဘူကော်မတီကိုစနေနေ့ကပြောဆိုရမှာနျူကလ িয়ার လက်နက်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့စေဖို့နဲ့သူ့ရဲ့အဆိုအရအမေရိကန်နယ်ချဲ့တွေရဲ့ကာလရှည်ကြာနျူကလ িয়ার ချင်းချောက်နေမှုတွေကိုဟန်တားဖို့ရမှာအကောင့်နဲ့အဟန်တားဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနိုင်ငံပိုင်မီဒီယာမှာဖော်ပြထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ရင်ဆိုင်မှုကြိုးပမ်းနေတဲ့သူ့ရဲ့နျူကလ িয়ার လက်နက်တိစောက်ရေးကိစ္စတွေကြောင့်နိုင်ငံတကာရဲ့အခြေအနေတွေရှုပ်ထွေးမှုတွေဖြစ်စေတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်။သူ့နိုင်ငံရဲ့နျူကလ িয়ার ပို့ကုန်ဒီခါမှာခင်ဗျာသူ့နိုင်ငံရဲ့နိုင်ငံခြားပို့ကုန်ဝင်ငွေထိခိုက်အောင်ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေပြုလုပ်နေချိန်မှာမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုရှိစေရေးအတွက်ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းကင်ကပြောပါတယ်။အခြေအနေဒီတင်းမှခက်ထန်နေချိန်မှာမြောက်ကိုရီးယားနိုင်ငံအနေနဲ့တုံ့လုပ်ဖို့ရရင်ဆိုင်နေရပေမဲ့စီးပွားရေးကတော့တိုးတက်မှုရှိနေတယ်လို့ကင်ကပြောကြားလိုက်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူနဲ့ပါတီတခုတည်းဖြစ်တဲ့တန်နစီဒီနယ်ထက်လွတ်တော်မှဘော့ဘ်ခေါ်ကာတို့အကြားအပြန်အလှန်ဝေဖန်ပုတ်ခတ်တဲ့စကားတွေထွက်ထားမှရေးခဲ့ကြပါတယ်။မစ္စတာကော်ကာယူကော့ဘွယ်ပြောင်းဝင်တာကိုထောက်ခံဖို့သူကတောင်းပန်ခဲ့ပေမဲ့ငင်းခဲ့တာကြောင့်မစ္စတာကော်ကာယူကော့ဘွယ်မဝင်ပဲထွက်လိုက်တာလို့သမ္မတထရမ့်ကရေးပါတယ်။သူဟာစိုးရွားတဲ့အီရန်သဘောတူညီချက်တွေအဓိကတာဝန်ရှိသူဖြစ်တယ်လို့လည်းသမ္မတကရေးပါတယ်။ဒါကြောင့်ကော်ကာဟာမကောင်းမြင်အတန်တတန်ဖြစ်နေပြီးတော့မိမိတို့ရဲ့လုပ်ငန်းကြီးတွေကိုဟန်တားနှောက်ယှက်မဲ့သူဖြစ်မယ်ဆိုတာအပြည့်အဝခံမှန်းထားတယ်။ယူကော့ဘွယ်ဝင်ဖို့တတ်သိရှိသူမဟုတ်ဘူးလို့လည်းသမ္မတကရေးပါတယ်။မစ္စတာကော်ကာကလည်းတမရအိမ်ပြူတော်ဟာနေဘက်လူကြီးဒိန်းဌာနဖြစ်လာနေတာရှက်ဖွယ်ပဲလို့မိနစ်ပိုင်းအတွင်းမှာပဲ Twitter မှာပြန်ရေးပါတယ် ဒီမနေ့တာဝန်ကျတဲ့တယောက်အလုံးမဝင်ခဲ့တာတေချာရဲလို့လည်းရှိပါတယ်။တလူတော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ခေါ်ကာဟာ2026ခုနှစ်သမ္မတရွေးကောက်ပွဲတော်ကမစ္စတာထရမ့်ကိုအထင်ရှားထောက်ခံခဲ့သူတူပါ။ဒါပေမဲ့မစ္စတာထရမ့်သမ္မတဖြစ်သွားပြီးကြတဲ့အခါသူရဲ့
Republican Barcelona ma tening ni ni ga sana pya ta ke ja ba de di pwe ko season du ri ga lu lu 6 tin jaw pa win sana pya ke ja de lu pyo bi me ye ta pwe ga lo sana pya pwe ma pa win du u yi 3 tin kwe shi de lu so ba de sana pya pwe ma pa win du tu u ga tu ro ni ne ba ma ma pyo we nyi ni ya cha ke bi lu pye tit tadin thana EFP hu pyo ba de Catalonia pi ne pi du ri ha lut lat yi pe bo twet pi ka de tadin ba twin ta khe ne me pe song phyat khe ja ba de aso ya ga tie win ma hoh bu lo tat mat tha de a di me san na pi pwe ma 60 ya ga nung ga spain ga ni khwe twet bu me pe khe ja ba de da ba me me pe tu yi twet ha me san na pi ban win shi tu yi twet ye the wet ma ka yoe ja ni ba de san na tabor da kaok yu de sit tan ni ya Catalonia data kan a mya su ha lut lat yi chi nya bu the spain nang gan a twin ma set le pi lo ရှိ နေ စေ ခြင်း သူ တွေ အရေး တွက်က များ ပြား နေ ကြောင်း ပြသ နေ ပါတယ် ခင်ဗျာ
UAB ရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက် 6 နာရီကနေ 9 နာရီအထိ လိုင်းဒိုမီတာ 32 kHz 925 လိုင်းဒိုမီတာ 40 kHz 4433 လိုင်းဒိုမီတာ 48 kHz 6785 နဲ့ ဒုတိယ နာရီဝက်မှာ လိုင်းလက်မီတာ 190 kHz 1905 ကနေ ထုံနေပေးနေပါတယ်ရှင်
ဒီကနေ့ တနင်္လာနေ့မနေ့ဖက်သတင်းများကို တိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ် ရိုဟင်ဂျာ မွတ်စလင် 5 သိန်းကျော် နိုင်ငံတွေကနေ ထွက်ပြေးသွားရအောင် လုပ်ခဲ့တဲ့ စစ်စီရေး တစ်ခုကြောင့် မြန်မာ စစ်ဖက်ကောင်းဆောင်တွေအပေါ် အတိအကျဥတီချက်ထားတဲ့ တန်ခတ်အရေးယူမှုတွေ ချမှတ်ဖို့ ဥရောပသမဂ္ဂ EU နဲ့ အမေရိကန် ပြည်ထောင်စုတို့က စဉ်းစားနေတဲ့အကြောင်း ဒီဆွေးနွေးမှုတွေနဲ့နှီးစပ်တဲ့တာဝန်ရှိသူတွေကပြောရဲလို့ရိုက်တာသတင်းတစ်ပုဒ်မှာရေးထားပါတယ်။ဒီအကြက်တဲကိုတုံ့ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေထဲမှာထိတ်တန်းစစ်ဗိုလ်ချုပ်တွေကိုအတိအကျဥတီတဲ့တန်ခတ်အရေးယူမှုတွေချမှတ်ရေးရလဲဒီလည်းအမျိုးမျိုးတဲ့တစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရားစင်ကျော်နဲ့တွေ့ဆုံဆက်သွယ်မေးမ သတင်းရင်းမြစ်တွေကပြောပါတယ်။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုအကူအညီတွေတိုးပေးဖို့ဆွေးနွေးတာတွေလည်းရှိတယ်လို့ဆိုပါတယ်။ EU နိုင်ငံသားရေးဝန်ကြီးကောင်စီမှအောက်တိုဘာလ16ရက်နေ့ကျရင်မြန်မာအရေးဆွေးနွေးဖို့ရှိပေမဲ့တန်ခတ်အရေးယူမှုတစ်ခုခုနဲ့ပတ်သက်လို့အဲ့ဒီလောက်မြန်မြန်လှုပ်လာမယ်လို့တော့မျှော်လင့်မထားပါဘူး။မြန်မာစစ်ဘက်ကိုနောက်တက်ပြေးအားပေးလို့တဲ့အတွက်ရခိုင်ပြည်နယ်အကြက်တဲကိုအစည်းအဝေးအစီအစဉ်ထဲမှာထည့်သွင်းရေးဒိမတ်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့ဒိမတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးလော်ထွန်းနီယက်စ်ကရိုက်တာသတင်းဌာနကိုပြောပါတယ်တမတော်ကော်ဝေးဦးစီချုပ်ဘူဂျိုမူကြီးမင်းအောင်လှိုင်နဲ့တခြားဘူဂျိုအတော်များများအပြင်ရိုဟင်ဂျာကျေးရွာတွေကိုမီးရှို့ခဲ့တယ်လို့စွပ်စွဲခံထားရတဲ့ရခိုင်ပြည်သူ့စစ်အဖွဲ့ခေါင်းဆောင်တွေကိုပါတန်ခတ်ရည်ယူဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေနဲ့နှီးစပ်တဲ့ဝါရှင်တန်အခြေစိုက်အမေရိကန်တာဝန်ရှိသူတူဦးကပြောတာကိုလည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တန်ခတ်ရည်ယူမှုတွေချမှတ်ဖို့အဆုံးဖြတ်ကြမယ်ဆိုရင်တော့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်တာအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်တားမြစ်တာတန်ခတ်ရည်ယူခံရသူတွေနဲ့စီးပွားရေးမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တာနဲ့တခြားရည်ယူမှုတွေကိုအမေရိကန်ကလှုံ့ဆော်နိုင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံရေးကိစ္စဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဇဒူဇမန်ခန်ဟာဒီလအတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကုစရေအဖွဲ့ရဲ့အောက်တိုဘာလ၁ရက်နေ့ကနေ၃ရက်နေ့အထိခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံကိုလာဖို့မြန်မာပြည်ထောင်စုဝန်ကြီးကဖိတ်ကြားခဲ့တဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးလာမယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာတွေအားလုံးမြန်မာနိုင်ငံဘက်ကိုအောင်မြင်မြင်ပြန်ပို့ခြင်းတယ်လို့ဝန်ကြီးခန်းကပြောပါတယ်။ဒုက္ခတွေတွေကိုအမြန်ပြန်ပို့နိုင်ရေးကိစ္စဟာသူခီးစဉ်တွင်အဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာဒုက္ခတွေရဲ့ကိုယ်ရေးအချက်လက်တွေကောက်ယူဖို့စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုရကနေဖွင့်နှစ်ထားပြီးဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီတော့တွင်မှာပဲဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကြားထဲမှာအာဟာရမပြည့်ဝတဲ့အခြေအနေကြေကြေပြန့်ပြန့်ဖြစ်နေတယ်လို့အကူအညီပေးအဖွဲ့တွေက တနင်္ဂနွေနေ့မှာပြောပါတယ်။ရိုဟင်ဂျာဒုက္ခသည် 90 ရာခိုင်နှုန်းနှီးပါးကတနင်္ဂနွေကိုထမင်းတနက်ပဲစားနေရတယ်လို့ပြောတဲ့အကြောင်းကုလသမဂ္ဂကလီးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဆက်သွယ်ရေးမန်နေဂျာဖြစ်တဲ့ဆာကီဖာဇူလာကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့
ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမြလက်ထပ်တာမလုပ်ရဘူးလို့ပြည်ပြင်တမ်းတင်ထားတဲ့ကြမှာပဲအဲဒီလိုလက်ထပ်ပေါင်းသင်းလာပြီးဆက်ရှိနေပါတယ်။ အခုနောက်ဆုံးဖြစ်ရတဲ့ခုမှာဆိုရင်အသက်20ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိုအပ်ဖိုစင်ကအသက်20နှစ်အရွယ်ရိုဟင်ဂျာမျိုးသမီးရာဖီဇာနဲ့အာရဗိုင်နေမတိအောင်နိုင်ငံတကာလက်ထပ်ထားခဲ့တယ်လို့ဂျူဝဲရဲ့စာတီစင်ဂဲမျိုးရဲ့တပ်ဖွဲ့ကပြောပါတယ်။ ဂျူဝဲဟာရာဗီဇာနောက်ကိုလိုက်သွားပြီးဒုက္ခသည်စခန်းတစ်ခုပြီးတစ်ခုလိုက်ရှာခဲ့ပြီးတဲ့နောက်နောက်ဆုံးမှပြန်တွေ့ပြီးလက်ထပ်လိုက်ကြတယ်လို့ဒါကာထရီဘျူးသတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ဖို့အတွက်ဒုက္ခသည်တွေကနိုင်ငံသားတွေကိုလက်ထပ်ယူမှာကိုအစိုးရကစိုးရိမ်လာကြောင်း2016လေးခုနှစ်မှာဥပဒေထုတ်ပြီးပြည်ပင်တားမြစ်ထားတာပါ။ဒါပေမဲ့လည်းဂျူဝဲရဲ ောက်ကိုကျွန်တော်သားလက်ထက်တာပါများမှလို့လေဘင်္ဂလားဒေ့ရှ်မှာလာပြီးခိုးလုံနေတဲ့မွတ်စလင်တူဦးကိုသူကလက်ထက်လိုက်တာပဲလို့ဂျူဝဲရဖခင်ဘာဘူးဟူစိန်က AFP သတင်းဌာနကိုပြောပါတယ်
အမေရိကန်ကန်ယူရမ်းမက္ကဆီကိုပင်လယ်ကွေ့ကိုဥတီပြီးတော့ဝင်ရောက်လာတဲ့နေတို့အမိရတဲ့ဟာရီကိန်းမုန်တိုင်းဟာအာရုံသွားကအပူပိုင်းမုန်တိုင်းအဖြစ်နဲ့ဒီနေ့ရက်နေ့မှာနိုင်ငံရဲ့တောင်ပိုင်းဒေသကိုရွေ့ရှားတိုက်ခတ်လျက်ရှိပါတယ်။မုန်တိုင်းဟာစနေနေ့ကုန်းတွင်းပိုင်းကိုဝင်ရောက်လာချိန်မှာတနာယီကို86မိုင်နှုန်းလောက်နဲ့တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားပျော့သွားပြီးတော့တိုက်ခတ်မှုနှုန်းဟာတနာယီကို34မိုင်နှုန်းလောက်ထိပဲရော့ကျသွားတယ်လို့ဆိုပါတယ်။ဒီမုန်တိုင်းဟာတနင်္လာနေ့သို့မဟုတ်အင်္ဂါနေ့လောက်မှာအပူတိုင်းမုန်တိုင်းအဆင့်ကနေပြည့်ပြည့်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။မုန်တိုင်းတက်ခတ်မှုကြောင့်အမေရိကန်တောင်ပိုင်းဒေသမှာရေကြီးရေလျှံမှုတွေလျက်စစ်တအားပြတ်တောက်မှုတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့သတင်းပတ်အတွင်းပြည်내တော်တော်များများမှာဖြစ်နေကာရေဘီယံဒေသမှာဖြစ်ပွားခဲ့တဲ့ဟာရီကိန်းမုန်တိုင်းဟာဗေးအာမာမာရီယာစတာတွေလောက်မဆိုးရွားဘူးလို့ဆိုပါတယ်။ဒါပေမဲ့နေ့မုန်တိုင်းကြောင့်အမေရိကတိုက်အလဲပိုင်းမှာတေဆုံးသူ22ယောက်ထက်မနည်းရှိခဲ့ပြီဖြစ်ပါလေခင်ဗျာ။
အော်တိုဘာလာကိုရတနင်္လာနေ့မနေ့ဖက်ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေဥစာမိုးဝေတို့ကြီးညာပေးခဲ့တာပါ VOA တာနှင့်စီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာ Radio စီစဉ်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဘက်ကိုပြောပြပါမယ်ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြသူတွေအတွက်မြန်မာအစိုးရကမြေသူမြေဝဖြစ်ကြောင်းအထောက်အထားစာအုပ် CI ထုတ်ပေးနေတဲ့စင်တာတွေကိုမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်တွားရောက်ကြည့်ရှုခဲ့ပါတယ် CI စာအုပ်လုပ်တဲ့နေရာတွေမှာပွဲစားတွေကဝန်ဆောင်ကအဖြစ်အခကျင်းငွေအစမတန်ယူနေကြတာကြောင့်ထိုင်းအာဏာပိုင်တွေဝင်ရောက်စစ်ဆေးဖမ်းဆီးနေချိန်မှာပဲအခုလိုတွားရောက်ခဲ့တာဖြစ်ပြီးထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းအလုပ်သဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒီကြောင့်ကိုထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာအောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့ထိထိုင်းကိုလာရောက်တဲ့ခီးစဉ်တွင်ထိုင်းနိုင်ငံမှာဖွင့်ထားတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထား CI စာအုပ်လုပ်ပေးတဲ့စင်တာတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုလုပ်ခဲ့တာပါဒီဆွေးနွေးမှုတွေမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကအားနည်းချက်တွေရှိတဲ့အကြောင်းဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကဆိုပါတယ
်ထိုင်းအလုပ်သမားဝန်ကြီးဌာနစစ်ဆေးကနေမှကျွန်တော်တွေ့ကြပါတယ်ဒီအချိန်မှာကျွန်တော်ရဲ့မုံမီးဝတ်ရှိန်ပေါ့နော်စစ်ဆေးကြီးတဲ့ပြောပါတယ်ဒါတော့ကျွန်တော်မြန်မာကိုပို့ပြီးချပါနဲ့ဝါဆော့စာပြေတော့ထိုင်းအမီဂျင်းပါလေထိုင်းဒီယူကြီးပါလေထိုင်းကျမ်းမာကြီးပါလေကျွန်တော်တို့ကကျွန်တော်တို့ခုပဲရှိမြန်မာတခုပဲရှိဟိုဒီဘက်ကထိုင်းကယူတော့သူကန်မတို့ယူတာအကျွန်တော်လာကနေဝါဆော့စာပြေစင်းတဲ့ကျွန်တော်နိုင်ငံကိုပုံချတော့ကျွန်တော်ပြောပါနဲ့လို့ကျွန်တော်ပြောကျွန်တော်တို့ကဖမ်းပါလို့ကျွန်တော်ပြောပွဲစားတဲ့ဖမ်းထိုင်းပွဲစားတဲ့ဖမ်းကျွန်တော်ပွဲစားတဲ့ဖမ်းလို့ချင်းကြီးကလုံးကနှစ်ဖက်သုံးပါအဲ့ဒါကြောင့်အလောက်ကျွန်တော်ရှိတာကြီးဒါပေမဲ့အဲ့ဒါကြောင့်များသုံးပြီးထိုင်းရချင်း
Tango layout the keys in twin, new giant mujo, uin sheha, a lot of my song yenid, a poor city would let twist on a bee, a chinity go minion gave you now, Banga Mahachai, Chimai Songkala, Jenna Vance outside and near Bowser with toy out tissue to see Gabare, see and second point hardy near Gogushi bee, the Chaniari Maro, we did a Samatan, Kaurari, Matriabi May, Mahachai second tin and him Maro, Puezari Nepetana, Shida would or Triari Lusugare, Elilumu. อุ้ยเสียงนายกเนี่ยเฉยมาเว้ยไทยนายกจะกล่าวเลยมหาชัยเดต้าก็เสียงสแกนนี่กูนี่สิลูลูวิ่งออกเสียงมือเลยลูกแค่บีไทยนายกมาป้วยซาริกูพันสินิดาลีเดชินิดาบ้างนายนายก็สุยากะตั้มมาทาร์เรซิโนยาลูกทมารีเปียร์เนี่ยน้องด้าก็สุสุปองบังเวนนัทเอาโจตาจะขยันมาพิบีเมเลยกูส่วนยิ่งบังเวนอารมณ์งานนี่คนนัทเอาเล่าที่กงจันนิดาเจ้าไทยวิ่งจูกาเลยดิสันดาลีมาป้วยซาริกะ ยามาลูตมารีกูอาสามแต่งวิจัยเจ้าขันนี่ได้ในประเทศลูซึ่งยังอยู่ได้กูรบพูดด้วยเปลือกสุธาบาลเองเสียงสักครั้งด้วยกูทั้งสิ่งแปลว่าเพื่อส่งอ่ะลายออกสิ่งนี้ได้ในประเทศลูแต่ช่วงลูตมารีก็รู้อาแมนได้ดีโน่อเมียจีเปียร์เลยเจ้าเปลือกยาจัดลูแต่ช่วงก็รู้เย็นอันไหนกูเจ้ายังบีมาเปลือกยาจัดไปสุ่ยนี่ได้ลูเล่ลูตมารีช่วงก็รู้สุบาลเองแม้สามยุบมาโร่เสียงทุกปีเลยโยนีมากรมนี้จะคู่กันลายออกพนาบีวิ่งสามปีก็อ่ะพี่ บางเวทต้องอยากเข้าแข่งในรายรอบสี่ปีมหาชัยเดต้าเล่าที่เราเข้าแข่งนำอยู่ในมือสี่ปีเมื่อวิ่งเวเน่เนี่ยไม่สั่งลุยามิวมาเลยที่เราวิ่งสั่งก็ต้องนาฬิกามาพิจิตรมุลเลยลูกทมายสั่งยันในตุลีก็เปลี่ยนสุจาวาเลยเช่นมาเอ็มมาส่งจากเดนจากเราว่าเช่นคุณยามาดิโมกรีซีเยียสุนิคังกูน่าเสียบ้างไหม ไทยนั่งมาสุยากาสิจัตหาเรือมุสัญญาอุเรเรจาวไทยนั่งมาสามโยกาเมโรสิกามาไทยนั่งยามยามมาช่วยพียงลูดมารีเอพียงยามานั่งงาว่าลายอสิกุตตาจัตุเรตเวอเคเคชิเรลูเมโรสิกังกุติทางดูดาวดาเซนติอามองาพิวาเรดาวดาเซนติอามองาไทยยามาเนจามานิปังตงเซนิบาดูคาเดรุเนช่วยพียงยามาลูดมารีเอตเวจามายเนลูมุยลงงานเรโกกุนีปันเป
ปั่นโบเป็นในทุกเช้าเลยแม้สามีแม่รู้สึกกันมาทักเข้มยุติกาดาวดาวเซียนดาวดาวเซียนที่อาเมาเนตด้วยส่งมีมีอันทารากูน่าเสียหน้ามาพิเศษคือเราพูดจาคุยกันแบบนี้ใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ ဒီလွန်ခဲ့တဲ့ဆယ်နှစ်လောက်အစပြီးတော့ကျွန်တော်ကဒီမက်တော်စီကံကိုဒီနေရာအသေးကိုရွှေ့ဖို့အတွက်စပြီးတော့ပြင်ဆင်နေပေါ့နော်။အဲဒါကြောင့်လဲဆိုတော့ဒီနေဆက်ဒေတာအခြေအနေအရာကြည့်မယ်ဆိုရင်လူဦးရေကပို့တော့တဖြည်းဖြည်းများလာတာရဲ့လက်ရှိဒီကျွန်တော်တို့လူနာတွေထဲမှာပြည်တွင်းကလာတာရှိသလိုဒီလိုနေစဉ်နဲ့အများပေါ့နော်ဒီဝင်လိုက်ထွက်လိုက်ရွှေ့ပြောင်းတဲ့လူတွေကလည်းဆက်ရှိနေတယ်လည်းတွေ့ရတယ်နောက်တော့ဒီမှာလည်းဟိုအထူးစီးပွားရေးစုံတွေဖြစ်လာမယ်ဆိုရင်လူဦးရေပိုများလာမယ်သို့တော်လည်းဒီညစားရှိတဲ့လူဦးရေ80 85ရာခိုင်နှုန်းလောက်ဟာယာယီနေထိုင်တာဖြစ်ပြီးတော့ရွှေ့ပြောင်းလူတို့တွေဖြစ်တဲ့မိသားစုဝင်တွေဖြစ်တဲ့အခါကျတော့သူတို့ရဲ့ဒီကျန်းမာရေးဝန်ဆောင်မှုတွေလိုအပ်မှုတွေရှိတယ်သူတို့ကလေးတွေရဲ့ပညာရေးတွေရှိတဲ့ပုံမှာဒါကျွန်တော်တို့ရဲ့မိဖွဲ့အဖွဲ့အစည်းတွေပေါ့နော်ဒီကျောင်းဆရာဆရာမတွေရောကျွန်တော်တို့ကျမရင်ဖွဲ့ရောကကြာတော့ဒီနေရာမှာဆက်လက်ပြီးတော့ကျွန်တော်တို့ဝန်ဆောင်မှုတွေဆက်လက်ပြီးတော့ဆောင်ရွက်ဖို့ရဲ့နောက်တော့ဒီနှစ်နိုင်ငံမှာရှိတဲ့ကျမရင်စနစ်နှစ်ခုကြာမှာလက်လှမ်းမမိသေးတဲ့လူထုတွေအတွက်ပေါ့နော်ဒါဆက်လက်ပြီးတော့ကျမရင်ပညာရေးပေါ့အကာအကွယ်ပေးရေးကိစ္စတွေအလုံးဆက်လက်ဆောင်ရွက်နိုင်ဖို့ကအရေးကြီးတဲ့ဆိုတဲ့ပုံမှာကျွန်တော်တို့ဒီမက်တော်စီကအစ်ကိုဒီကဖွင့်ဖြစ်တယ်ပေါ့
မြန်မာနိုင်ငံကနေပြီးတော့လဲဆမိုင်းတို့ခြေကန်းစင်တာဆီလာကုနေသေးတယ်လို့သိရပါတယ်အရင်တုန်းကတော့ပေါ့နော်ဒီကဒီရှစ်ပြောင်းလုံသမားတွေကြီးပဲဆိုပြီးတော့အခုဗမာနိုင်ငံဘက်ကပါဆမိုင်းတို့ခြေကန်းတက်ကိုလာလာကုနေဆိုတော့ဒီအခြေအနေလေးပေါ့နော်ဒီလူနာအခြေအနေလေးဆမိုင်းတို့ဟိုနိုင်နေနေတိုင်းတွင်နိုင်ပါသလား
ကျွန်တော်တို့လူနာပေါ့ခြုံပြီးကြည့်လိုက်ရင်တော့50ရာခိုင်နှုန်းလောက်ကတော့ဟိုမြန်မာပြည်ပန်းနေပြီးတော့ဒီဘက်မှာဆီလာကုတဲ့လူနာဖြစ်တယ်အထူးသဖြင့်တော့အတွင်းလူနာတွေမှာပေါ့အပြင်ပြင်ပလူနာမှာကြတော့ကျမတို့ဒီမြန်ဆက်မှာရှိတဲ့ခရင်ပြည်နယ်ထဲမှာလည်းဟိုဝန်ဆောင်မှုလုပ်ငန်းတွေသူ့ရဲ့ခြေရွာအလိုက်ချိဆောက်ထားတာတွေလည်းရှိတဲ့အခါကြတော့ဟိုတာမန်ယောဂလေးတွေကုသနိုင်မယ်လို့ဒီလိုအရေးပေါ်အခြေအနေဖြစ်လာလို့ရှိရင်တော့ထိုင်းဘက်ကိုအရင်ပြန်ကူးလာတာလည်းရှိတယ်ဆိုတော့ဒီလူနာတွဲပြောင်းတဲ့စနစ်တွေကျမတို့ဒီဆောင်ရင်လည်းကြတော့ဒီဘက်မှာဒီလူနာ50ရာခိုင်နှုန်းပေါ့ကျမတို့လူနာ50ရာခိုင်နှုန်းကဒီကြီးတွင်းထဲကလာတာဖြစ်တယ်ဆိုတော့အဲ့ဒီမှာတော့ဒီသာဖွာတာအစားပေါ့နော်တချို့ဟိုနတ်တရှိယောဂါတို့သူ ပုံမှန်သွေးသွင်းနေရတဲ့လူနာတွေရှိတယ်။နောက်တော့တချို့လဲဟိုအယူကျိုးတာတို့ပါလို့ပေါ့နော်။နာတာရှိဖြစ်လာတဲ့လူနာတွေဆိုရင်ဒီကိုလာကြတာရှိတယ်ဆိုတော့ကျွန်တော်တို့ခြေကန်းရဲ့အခြေအနေကတော့လက်ရှိကကျွန်တော်တို့ခရင်140ရှိတယ်။ဒီနေ့ဟိုတော့လူနာအရေးအတွက်က200နဲ့300ပတ်ဝန်းကျင်လောက်မှာလူနာအဝင်ဖက်ရှိတယ်ပေါ့နော်။ပြင်ပလူနာအဝင်ဖက်ရှိတယ်။ဆိုတော့အခက်အခဲတွေကတော့ကျွန်တော်တို့ဒီလက်ရှိနေရာထိုင်ခင်းနဲ့ခရင်အရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့လည်းတိတ်ပြီးတော့ဟိုကြည်ကြဲပြန်ပြန်တော့မရှိဘူးပေါ့အခက်ကြက်ကြက်တည်းပဲရှိပါလားအဲသို့တော်လည်းဒီလုပ်ငန်းစဉ်တွေပတ်မှုမှာတော့နေရာအစ်စ်မှာတော့နည်းနည်းပို့တော့အခက်ခဲရှိတာတော့သွားရေးလာရေးတွေပေါ့နော်အရင်နေရာလိုမျိုးဟိုသွားရေးလာရေးဟာတိတ်ပြီးတော့မြေကူချောင်းမွေးတာမဟုတ်တဲ့ကြောင့်လူနာတွေအတွက်တော့အထူးသဖြင့်တော့ညရင်ညတာဆိုရင်တော့ပို့တော့အခက်ခဲရှိတယ်ပေါ့နော
်နောက်ဆက်မလေးကအခုကဆေးကန်းတစ်ခုရယ်မဟုတ်ဘူးခင်ဗျာဟိုကဒီကလေးတွေကျန်းမာရေးနဲ့ဆက်နွယ်ပြီးတော့ပညာရေးပါဆက်နွယ်လို့တာဝန်ယူနေတည်ရမှာအဲ့ဒါလေးနည်းနည်းပြောပြပေးပါဆင်ကဲ
ဒါကျွန်တော်တို့မက်တော်ဆေးကန်းကဒီ1995လောက်မှာစပြီးတော့ဒီတာဖလူနာတွေစပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့တာဖလူနာလက်ခံရင်လည်းကျွန်တော်တို့ကြည့်တဲ့အခါကျတော့ကလေးတွေကဟိုဆေးရုံကြီးမှာမွေးတာမဟုတ်ဘူးပေါ့နော်အစိုးရဆေးရုံတွေမှာမွေးတာမဟုတ်တာတော့မိဘတွေကတရားဝင်နေထိုင်တာမဟုတ်တော့သူတို့ကမွေးစင်းနေမရကြဘူးအဲ့ဒီခါကျတော့တော့မိဘတွေကလည်းရွှေ့ပြောင်းနေတဲ့အခါကျတော့ထိုင်းရဲ့ပညာရေးစနစ်ထဲမှာသွားပြီးတော့ဟိုကျောင်းတက်ဖို့အခက်အခဲရှိကြတဲ့အခါကျတော့ဒီမြန်မာရွှေ့ပြောင်းကျောင်းဆိုပြီးတော့စပြီးတော့ဒီမြန်ဆမ်းမှာရှိတဲ့ဒီစိတ်ဝင်စားတဲ့လူတွေကျောင်းဆရာတွေစုစည်းပြီးတော့စပြီးတော့ဒီရွှေ့ပြောင်းပညာရေးဆိုတာစပေါ်လာတယ်ပေါ့နော်ကျွန်တော်တို့ဒီမက်တော်ဆေးကန်းအနေနဲ့လည်းဒီရက်ွက်ပေါ့နော်ဒါကျွန်တော်တို့နေထိုင်တဲ့ရက်ွက်ထဲမှာကလေးဒီအတွက်ကျောင်းလေးတစ်ကျောင်းပေါ့နော်ကျောင်းစောက်ခွင့်တော့မူဂျိုကျောင်းအနေနဲ့ပေါ့အမလို့တဖြည်းဖြည်းကလေးကြီးလာတော့ကျွန်တော်တို့လက်ရှိမှာဒီမူဂျိုကနေပြီးတော့72တန်းအထိပေါ့ရှိပါတယ်ကလေးဒီနှစ်ဆိုရင်880ပေါ့နော
်ဒီကျန်းမာရေးဘက်ကလည်းဟို50ရာခိုင်နှုန်းကမြန်မာပြည်လေးရပါတော့နောက်အခုရွှေပြောင်းလူကမာရဲ့ကလေးတွေလည်းစာတင်နေရတယ်ဆိုတော့ဆမိုင်းတို့ပေါ့နော်ဒီကျောင်းရဲ့ဟိုငွေကြေးအတွက်ကိုအထောက်ပံ့နေရောအခြေအနေဘယ်ရှိပါတော့လို့သိရတာနိုင်ငံတကာအဖွဲ့အစည်းတွေကထိတ်ပြီးတော့မလာကြတော့ဘူးမထောက်ပံ့ကြတော့ဘူးသိပ
ါတယ်ဒီတက္ကသိုလ်2012-13လောက်အစပြီးတော့တချို့တော့ဟိုနိုင်ငံတကာအဖွဲ့အစည်းတွေကအထူးသဖြင့်တော့အစိုးရနဲ့တိုက်ရိုက်ပတ်သက်တဲ့ရန်ပုံငွေတွေကဒီနှစ်ဆန်းနေပြီးတော့တဖြည်းဖြည်းလျှော့နေသွားတယ်ပေါ့နော်ဟိုကျွန်တော်တို့ဒီဒုက္ခသည်စခန်းတွေမှာရောဒီနှစ်ဆန်းတွေမှာရောလျှော့နေသွားတဲ့အပေါ်မှာတော့တချို့ကြောင်းတွေလည်းဆက်ပြီးတော့မလဲပတ်နိုင်တာရှိတဲ့အခါကျတော့တခြားအနည်းဆုံးကြောင်းတွေကိုပြန်ပြီးတော့တွဲပြောင်းပေးတာတွေဆောင်ရွက်ရတာရှိတယ်နောက်တော့တချို့လည်းဟိုကျောင်းဆရာတွေအတွက်ကလည်းထောက်ပံ့မှုတွေလုံလောက်မရှိတဲ့အခါကျတော့ကျောင်းဆရာတွေအပြောင်းအလဲတွေလည်းများလာတယ်ပေါ့နော်ကလေးတွေဘက်ကကြည့်မယ်ဆိုလဲတချို့ကျောင်းတွေရပ်တည်ဖို့ကလည်းဒီကလေးတွေမိဘတွေကိုယ်တိုင်ကပါဝင်ပြီးတော့ထည့်ဝင်ရတဲ့အစီအစဉ်တွေတချို့ပေါ်လာတဲ့အခါကျတော့ဟိုတချို့ကလေးတွေလည်းကျောင်းဟိုငငယ်ရွယ်ရွယ်တက်နိုင်လို့နည်းနည်းကြီးလာရင်ဆက်မတက်နိုင်တာတွေလည်းရှိတယ်အထူးသဖြင့်တော့မဲဆောက်လိုမျိုးနေရာမှာကျတော့လဲမိဘတွေကိုယ်တိုင်ကလည်းတူတဲ့နဲ့လောက်ကင်စားတော့လို့အဆင်မပြေတဲ့အခါကျတော့ကိုကလေးနဲ့ကြီးလိုက်ရင်ကြောင်းထွက်ပြီးတော့လှုပ်လှုပ်တာလည်းရှိတဲ့အခါကျတော့ဒီရံပုံငွေအခက်ခဲတွေရှိလာလေပေါ့နော်ဒီကလေးတွေအတွက်ပညာရေးရလည်းပို့ပြီးတော့ဆွေးရင်းစရာရှိတယ်ပေါ့နော်နောက်ကျွန်တော်တို့ကျမရေးပိုင်းမှာလည်းယူရံပုံငွေအခက်ခဲရှိလာရင်တချို့တော့ဒီကုသမှုမျိုးတွေကိုကျွန်တော်တို့ကဆက်လက်ပြီးတော့ဟိုကုသနိုင်တာတို့မဆွဲပြောင်းနိုင်တာတို့ရှိမယ်တချို့အတန်တက်တွေရှိလာမယ်ဆိုတော့အခါကျတော့ကျွန်တော်တို့လည်းအဲ့ဒါကိုတချင်ချင်းကြီးကြည့်ပြီးတော့ဘယ်ယောဂတွေကိုတော့ကျွန်တော်တို့လွယ်ပြောင်းနိုင်တဲ့ဆေးရုံဆေးကန်းနဲ့ပုံကြစည်းရိတ်တွေကိုဘယ်လိုလျှော့ချပြီးတော့ဆောင်ရွက်မလဲဆိုတာမျိုးတွေလည်းကျွန်တော်တို့ဆက်လက်ပြီးတော့ကြိုးစားနေရတယ
်ပေါ့။မေရိုဆင်းရောပထမဟိုကျွန်တော်တင်ကြတာပေါ့နော်။ဒီကမြန်မာနိုင်ငံမှာအခုအကြောင်းလဲတွေဖြစ်နေပြီ။အဲ့ဒါအကြောင်းလဲတွေဖြစ်နေတာ ਨੇ အပြောပေါ့နော်။ဒီကဒီရှေ့ကျောင်းလူကမာတွေလည်းကြောင်းမယ်ဆိုရင်မေရိုဆေးကန်းကမြန်မာနိုင်ငံတည်းကဒီမြောက်ပြည်လို့ပေါ့နော်။ဒီစက်တယ်ကပြန်ရှေ့ကျောင်းမယ်လို့ကြားပါတယ်။ဆိုတော့ဒါအဲ့ဒီအခြေအနေပေါ့နော်။ဒီလိုလုပ်လို့ရွှေ့ပြောင်းမှုနဲ့ပတ်သက်ပြီးတော့ဆံမိုင်းတို့ဘယ်လိုအခြေခံနေများရှိပါလဲ။
ဟိုရွှေ့ပြောင်းမှုဆိုတာနဲ့ဆိုင်ရင်တော့ကျမတို့ကရှိထားပြီးသားဒီတိုင်းရင်းသားဒေသတွေမှာလက်ရှိကျမတို့နဲ့ပူးတွဲဆောင်ရွက်နေတဲ့ဟိုကျမရေးအဖွဲ့အစည်းရဲ့လုပ်ငန်းစဉ်တွေပို့တော့အားကောင်းလာအောင်ပေါ့နော်။အထူးသဖြင့်တော့တို့ရဲ့လူအင်အားအရင်းမြစ်တွေပေါ့နော်။ဒီတာဖားဆံမိုင်းတွေပို့လို့မယ်။လူမှုကျမရေးလှုပ်သားတွေပို့တော့အရေးသွေးမြင့်ကျင်လုပ်မယ်ဆိုတဲ့အခါကျတော့ကျမတို့ဟိုသူတို့ရဲ့လုပ်ငန်းစဉ်တွေအကောင်းလာမယ်ဆိုရင်ဒီဘက်ကလူနာတွေလာပြီးတော့ဆေးကုတာညှော့နေသွားမှာပေါ့နော်ဆိုတော့အဓိကတော့ကျမတို့เนี่ยဒီမိဖက်ဖွဲ့စည်းတွေအရှိအများစုကတော့ဒီမြန်မာပြည်အရှိပိုင်းဒေသမှာရှိတဲ့ဒီကရင်မွန် ပြောရင်းနေရှမ်းဆိုတော့အဲ့ဒီလက်လှမ်းမိတဲ့ဒေတာမှရှိတဲ့ဂျမိုင်းရဲ့ဖွဲ့စည်းတဲ့နေပူပေါင်းပြီးတော့ဒီမြန်မာပြည်အစည်းအဝေးဒေတာရဲ့ဂျမိုင်းရဲ့စနစ်ပေါ့နော်ကောင်းမွန်လာဖို့အတွက်စူးစမ်းပြီးဆောင်ရွက်တယ်သူသဖြင့်တော့မဲ့တော့စီကံနေနေတော့ဒါဟိုသင်္นานပိုင်းဆိုင်ရာတွေနှိပညာပိုင်းဆိုင်ရာတွေပံ့ပိုးတာဖြစ်သလိုဒီစုဖွဲ့မှုကနေပြီးတော့လဲဒါလက်ရှိဒီ
27ဒီနေ့စတေတာတိုင်းဒါဂျမိုင်းအဖွဲ့စည်းရဲ့လုပ်ငန်းနဲ့ဒီအစိုးရရဲ့ဂျမိုင်းလုပ်ငန်းတွေရဲ့နော်ပူးပေါင်းဆောင်ရွက်နိုင်မှုကိစ္စမျိုးတွေလည်းကျွန်တော်တို့စူးစမ်းဆောင်ရွက်နေပါတယ်။ဒီကအခုလက်ရှိနေမှာကျွန်မဆိုရတဲ့ဟိုပူတယ်ပြီးဆောင်ရွက်နေတဲ့သဘောလားဆရာ။တချို့တော့ဒါဒေတာအလိုက်ပေါ့နော်ဒေတာအလိုက်မှာသူတို့လုပ်ငန်းစဉ်တွေတွေသူတို့ပြင်တော့ဒီလိုမျိုးတချို့
တစ်ခုလုံးဆိုင်ရာဖြစ်တဲ့ဒီကျမတို့ကျမရေးလုပ်သားတွေကလည်းဒီကိုဒေတာကိုရွာမှာလက်ရှိရှိထားပြီးတဲ့ကျမရေးလုပ်ငန်းတွေကိုတရားဝင်အလုပ်လုပ်နိုင်ဖို့အခြေအနေအထိကိုကျမတို့ဆက်လက်ပြီးတော့ဟိုကြိုးစားပြီးတော့ဆွေးနွေးရမှာလည်းရှိပါသေးတယ
်ဒီဥစ္စာထိုင်းနိုင်ငံပေါ်မှာလာဖွင့်ထားတာပေါ့နော်ထိုင်းနိုင်ငံထဲမှာဒီမြန်မာနိုင်ငံရွှေပြောင်းအလုပ်သမားတွေရဲ့အတွက်ကိုရည်ရွယ်ပြီးတော့နော်အရင်တော့တော့ကြောင်းသားတွေပေါ့နော်ရည်ရွယ်ပြီးဖွင့်ထားစီကဆိုတော့ဒီထိုင်းစုကနဲ့ပေါ့နော်လောက်ကဆိုင်ရတာအဆင်ပြေပါရဲ့လားဘာအခက်အခဲတွေများရှိပါလဲရှင်မေ
ဟိုထိုင်းအစိုးရလို့ပြောရင်လည်းကျွန်မတို့ကဟိုအစိုးရဌာနတွေအများကြီးရှိတဲ့အခါကျတော့အစိုးရဌာနတစ်ခုနဲ့တစ်ခုနဲ့တော့အမြင်သဘောထားတွေတူချင်မှတူမယ်ပေါ့နော်ပြီးတော့ဒီမြို့နယ်လိုက်ခရိုင်လိုက်နဲ့ဒီဘူအဆင့်ဆိုပြီးတော့လည်းမျိုးကွဲပြားခြားနားမှုတော့ရှိမယ်အဲဘာဖြစ်တော့ဒီစေကန်းစားဖွင့်နေရစားပြီးတော့ဒီကျွန်မတို့ဒီဒေသထဲမှာရှိတဲ့ကျမရေးဝန်ထမ်းတွေနောက်တော့ဒီဆေးရုံတွေနဲ့ကျမတို့ကလက်ပုံတတိအစားတွေအတူတူလုပ်လုပ်ကြတော့ကျမရေးလောက်သာအချင်းချင်းကြားထဲမှာဒီလူမှုကျမရေးဆိုင်ရာလုပ်ငန်းဖြစ်စေလူနာတွေ့ကြောင်းတဲ့ခေတ်စားတွေဖြစ်စေဒါအမြဲဆက်ဆံမှုတွေကအမြဲရှိထားတယ်ရှိတယ်ဆိုအဲ့ဒီအတွက်တော့ပြဿနာမရှိပါဘူးအဲသို့တော်လည်းဒီနောက်ပိုင်းမှာကျတော့ဒီ NGO တွေကလည်းတဖြည်းဖြည်းနှဲသွားတဲ့အခါကျတော့ဒီကျမတို့နဲ့ဒီထိုင်းအစိုးရကျမရေးလုပ်ငန်းတွေကစခင်ထက်တောင်ပို့ပြီးတော့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဖြစ်လာတယ်ပေါ့နော်။ဘာဖြစ်လဲဆိုတော့တခြားအရင်တော့ NGO တွေရှိတဲ့အချိန်မှာတော့ NGO တွေကလည်းဒီနေဆက်မှာကျမရေးလုပ်ငန်းတွေအများကြီ
း
ပံ့ပိုးနေတာရှိတယ်။အခုအချိန်မှာအခက်အခဲတွေရှိသူတို့ထိုင်းအစိုးရဘက်မှာလည်းအခက်အခဲပေါ့နော်ပိုရှိလာတယ်လို့ကျမတို့မှလည်းအခက်အခဲရှိလာတဲ့အခါကျတော့အတူတူတွဲလုပ်ရမယ့်ကိစ္စတွေလည်းပို့တော့ဟိုများလာပါတယ်။အဲသို့တော်လည်းဒီမျိုးပူပေါင်းဆောင်ရွက်မှုကကြတော့ဒီဒေသဆိုင်ရာပေါ့နော်ဒီခရိုင်အတွင်းမှာဒီမြို့နယ်အတွင်းမှာရှိတဲ့ကျမရေးဌာနနဲ့ကျမတို့တိုက်ရိုက်ဆောင်ရွက်တာဖြစ်တယ်ပေါ့နော်သို့တော်လည်းအခုဒီဘုဟုအဆင့်မှာကြတော့ဒါသတို့ပူပေါင်းဆောင်ရွက်မှုတွေကိုပုံမှန်သတို့နေဆက်ဒေသရဲ့ကျမရေးပုံမှန်ဒီမဆောင်မြို့ရဲ့ကျမရေးစနစ်တစ်ခုကိုလေ့လာတဲ့အခါကျတော့ဒီနေဆက်ဒေသကျမရေးမှာကျမတို့လူစုအခြေပြုအဖွဲ့အစည်းတွေနဲ့နော်ဒီတိုင်းရင်းသားနေဆက်မှာရှိတဲ့တက်ဒီမြန်မာဘက်မှာရှိတဲ့အစိုးရဖြစ်စီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဖြစ်စီဒီလို cross border ပေါ့နော်ဆောင်ရွက်မှုတွေအပူတော့ရှိခဲ့တဲ့တတိယဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တရားတရားအပြန်နှံအာကူမှုတွေပတ်မှုမှုတွေရှိကြတာ
ဒီအစိုးရဘိုင်းအာဏာပိုင်တွေနဲ့ဆက်ဆံတဲ့အခါမှာအခက်အခဲမရှိဘူးပေါ့နော
်ဟိုပုံကူပေါ်မှာတော့အမှုတီးပြီးတော့အပြောင်းလဲရှိမှာပေါ့နော်သို့တော်လည်းရေပူရချုပ်ပြောရင်တော့ကျွန်တော်တို့ပုံမှန်လုပ်ငန်းဆောင်ရွက်မှုတွေကတော့ဟိုအပြန်လှန်တယောက်တယောက်နားလည်မှုရှိရှိဆောင်ရွက်နေပါတယ
်အခုလိုစိတ်ရှိရှိနဲ့ထားကြပြီးတော့ဆက်လုပ်နေကြပါစို့ကျွန်တော
်ဒေါက်ကင်းမြတ်တက်စီစဉ်ထုတ်လင်းပေးခဲ့တာဖြစ်ပါလေရှင် VOA ကနေထုတ်လင်းပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာမှာနှာစင်နိုင်ပါလေရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမယ်ခင်ဗျာရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့အော်တိုဘာလ9ရက်မနေ့9ရက်နေ့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းအစီအစဉ်ထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်မှာတော့
ရန်ကုန်မှာကားလိုများပြီးကြေးလက်တွေမှာကားမသုံးနိုင်တဲ့ပြဿနာလမ်းစနစ်နဲ့မကန့်ညီတဲ့ညာခိုင်းကားတွေကြောင့်ပြည်သူတွေဖေချေထိခိုက်ဒဏ်ရာရနေတဲ့ပြဿနာလိုင်စင်မဲ့ကားပြဿနာ
ကားတင်သွင်းခွင့်ဆိုင်ရာမူဝါဒတွေပြောင်းလဲဖို့လိုပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရပါမယ်အစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရအောင်ပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာတော်ရရှင်တွေလာရေးကြတဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအခြေစင်းကနေအခုပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာအနောက်တိုင်းဒေသတွေနဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာအတီးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOA ကိုနားဆင်နေကြတော်ရရှင်တွေစာရိတ်ကထည့်လာတဲ့စာတချက်ကိုပြောပြပေးကြပါမယ်။ VOA ကပို့လိုက်တဲ့2019ပြည်ကရင်ကိုနှင်းစာပိုင်းမှာလက်ခံရရှိပါတယ်ဆိုတော့ကျေးဇူးတင်ကြောင်းပြန်ပြည့်ရေးလာတဲ့သွားရှင်ကတော့တောင်ကူမြို့ကြောက်တိုင်လန်းကအန်တီဒေါ့သိန်းကြီးဖြစ်ပါတယ်သူက2018ပြည်ကရင်နဲ့ပို့ပေးပါအောင်တော့တဲ့ VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့မြမရေးသုံးသက်ချက်အစီအစဉ်တွေကိုသဘောကျကြိုက်နှစ်သက်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေဆိုတော့ရေးလာပါတယ်တောင်ကုန်မြို့ကြောက်တန်တိုင်းက VOA ရဲ့အမြဲတမ်းတော်ရရှင် K2 မတီမျိုးတန်ကတော့တစိ့ကောင်းဘူစာရေးပုံစာရွက်ဘောဗရန်ဘူပတ်စံတွေကုန်အချိန်တွေကုန်အလို့တွေပြက်ပြီးတော့စာရေးပေးမယ်လေစာရေးမရောက်တာကတော့မြမစာလိုက်လုပ်ငန်းရဲ့အခြေအနေလုံးဝဆုတ်ပြက်နေသလားဒီစာလဲရောက်ပါသလားတဲ့ဟုတ်ကဲ့စာတချို့ရောက်ပါတယ်ရှင်အခောက်တိုင်းတော့မပြောင်းချာပေးနိုင်တာကိုခွင့်လွှတ်ပါနော် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုစိတ်နှပြကျမ်းမာချမ်းသာကြပါစေတဲ့ဟုတ်ကဲ့ကေတုမတိကတပင်းတိုင်းမင်းသားကြီးကိုကြီးမျိုးတန်လဲစိတ်ချမ်းသာကိုကျမ်းမာပါစေလို့ပြန်ပြောအစူတောင်းပေးပါရနော်တောင်ကုန်မြို့ကြောက်တန်လိုင်းကပဲနောက်ထပ်သွားရှင်မတ်ရွှန်းဝတီကတော့ဒီစာရေးအားလုံးကကျမစီကိုစာရေးတိတ်ကနေရောက်လာတာပါနော်သူကလည်းဒီပြည့်ကရင်ရရှိလို့ကျေးဇူးတင်ကြအောင်နောက်ပြီးတော့ကျမတို့အစီအစဉ်ဒီမှာဆိုရင်တော့ဒီလူငယ်တွေစိတ်ဝင်စားတဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုသဘောကျကြိုက်နှစ်သက်ပါတယ်ဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးစာရေးကနေတကူးတကစာထည့်ပြီးစာရေးကြတာကိုအထူးကျေးဇူးတင်ကြအောင်ပြောချင်ပါတယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကုန်ပိုင်းကဆက်ပြီးတော့တကြောပြန်ဖြစ်ပွားခဲ့တဲ့လူတိုင်းဝိုင်းနှစ်ခုကြားဖြစ်သွားတဲ့ပြည်ပခါနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ပြတဲ့သတင်းတွေနဲ့အဲ့ဒီသတင်းတွေပေါ်မှာသွားရှင်တွေသူတို့ရဲ့ကိုပိုင်းရှုရောင်းကနေပြီးတော့ရေးလာကြတာတော့နောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါရနော်အခုတော့သွားရှင်တွေကိုဒီသွားရှင်တယောက်တောင်းဆိုထားတဲ့အင်္ဂလိပ်သတင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်စကော်ပီယံစပွဲတည်ဆိုထားတဲ့ Under the Same Sun ဆိုတဲ့တခြင်းလေးဖြစ်ပါတယ်။ဒီသွားရရှင်ကဒီတခြင်းလေးကိုနားဆင်ပြီးတော့သူအတွေးပေါက်လာတာလေးတစ်ခုကိုရေးပြီးတော့တောင်းဆိုလာတာပါ။တမိုးတဲ့အောက်မှာနေပြီးတော့မတူကွဲပြားမှုတွေကိုအကြောင်းပြု၊နေမြေစီးဆိုတာတွေကိုအကြောင်းပြုပြီးတော့စစ်ခင်းကြောင့်ရက်ဆက်ကြောင့်အမုန်းပွားနေကြတာတွေတွေ့ရတော့ဒီတခြင်းလေးပြန်ပြီးတော့သတိရမိလို့သွားပြီးတော့နားထောင်ဖြစ်ပါတယ်။ဒီတမိုးတဲ့အောက်မှာမတူညီမှုတွေဟာအယောင်ဆုံးပန်းတွေလို့ပွင့်နိုင်ရတဲ့ဘာကြောင့်များစစ်ခင်းနေကြတာလဲ။ဒီလူကဘာကြီးမှာလူသားဆံမှုတွေကိုလူသားတွေကိုယ်တိုင်ဖျက်ဆီးနေကြပြီလားဆိုတာမိကွန်းတွေဖြေနေဒီတစ်ချင်လေးထုတ်လွှင့်ပေးဖို့တောင်းဆိုလိုက်ပါတယ် Scorpion အဖွဲ့တည်ဆိုထားတဲ့ Under the Same Sun David ကတော့ဒီတိုက်ရိုက်ဘာသာပြန်မယ်ဆိုတော့နေတစ်ခုရဲ့အောက်မှာတမိုးရဲ့အောက်မှာလို့ David ရပါမယ်เนาะဒီတော့ Scorpion အဖွဲ့တည်ဆိုထားတဲ့ဒီသောရရှင်တောင်းဆိုတဲ့ Under the Same Sun ဆိုတဲ့တစ်ချင်လေးကိုနားဆင်ကြည့်ပါအောင်ရှင်Don't let it down. ကျွန်တော်တို့ကျွန်တော်တို့ဗီဒီယိုကနေ့စဉ်ထုတ်လွှင့်ပေးနေတဲ့တခြင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စအကြောင်းအရာတွေကိုမှတော့ရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဖွင့်ဟရေးလာကြတာတွေဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ကျွန်တော်တို့စက်တင်ဘာ23ရက်နေ့မှာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းဝို
နာတွေမကြခဏကြုံနေရတယ်ဒီမတူကွဲပြားမှုတွေကိုဘာကြောင့်ဒီမခံနိုင်ကြတာလဲလူမှုအတိုင်းဝန်းကြားမတူကွဲပြားမှုရှိနေပေမဲ့လည်းငြင်းငြင်းငြင်းအတူရှင်တွဲနေထိုင်နိုင်အောင်ဘလို့လှုပ်ဆောင်နိုင်မလဲဆိုတာဆွေးနွေးသွားခဲ့တဲ့ပုံမှာသွားရရှင်နေပြန်ပြီးတော့သူတို့ရဲ့အမြင်တွေကိုရေးလာတာမှာတော့ခင်ဦးဆိုတဲ့သွားရရှင်ကလူလောကလူအဖွဲ့အစည်းများကြားလူမျိုးဘာသာအသားအရခွဲခြားရမလို့ပါဖြင့်အတူရှင်တွဲနေထိုင်ပြီးတော့အေဂျင့်စွာမြစ်တာဖြင့်ပေါင်းတင်ဆက်ဆံကြခြင်းတည်တာငြင်းငြင်းသောကဘာကြီးဖြစ်မိတာတည်းတဲ့ဟုတ်ကဲ့ပါမှတ်ချက်တွေအများကြီးရမှာသူရဲ့မှတ်ချက်တွေကိုရွေးပြီးတော့တင်ပြရတာကတော့ဒါတော်တော်လေးကိုဓမ္မအဋ္ဌံကြားတဲ့စိတ်တက်ပဲဖြစ်ပါရဲ့နော်ဒါကြောင့်မလို့ဝေမျှလိုက်တာဖြစ်ပါရဲ့ဒီဆွေးနွေးမှုအကြောင်းအရပေါ်မှာပဲနေစောအောင်ဆွေးရတော်ရရှင်ကတော့လူရဟာမိဘကကိုးကွယ်တဲ့ဘာသာကိုကိုးကွယ်နေကြတာပါမာနအဆွေးတွေကြောင့်မငြင်းချမ်းတာပါလိုက်လျောညီတွေနေတမ်းမှငြင်းချမ်းမယ်တဲ့ဟုတ်ကဲ့ပါဘာသာတရားကိုးကွယ်နေတယ်ဆိုပြီးတော့မိယိုးဖလားကိုးကွယ်နေကြပြီးတော့ဘာသာတရားကိုတိုင်းသဖွယ်အသုံးမပြုပါနဲ့ဆိုပြီးဒီတော်ရရှင်ရေးလာတာဖြစ်ပါရဲ့ကိုကိုအောင်ဆွေးရတော်ရရှင်ကလည်းခတ်တူတူမှတ်ချက်လေးပေးလာပါတယ်။သူကကျမတို့ဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့မတူကွဲပြားမှုနဲ့ငြင်းငြမ်းစွာအတူရှင်တွဲနေနိုင်ရေးဆိုတဲ့ဒီခေါင်းစဉ်အောင်မှာတူတူလေးပဲခဏတာလူဘွားရဲ့အလှတရားပါဆိုလို့ရေးလာတာပါ။အမတန်မှတ်သားစရာမှတ်ချက်စကားဖြစ်ပါရဲ့နော်။ကျမတို့ဒီ VWE ကတင်ဆက်ပေးသွားတဲ့နောက်ထပ်ဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ရခိုင်ပြည်ထောင်စုကြောင့်ဒီမိုကရေစီရေးထိခိုက်နိုင်သလားဆိုတဲ့ဆွေးနွေးချက်ကိုတော့ဒီကျမတို့ရဲ့ပင်နိုင်တော်ရရှင်တကုံမျိုးတက်ကအင်ကယ်ဦးလာထွန်းအခုလိုမျိုးအစီအစဉ်ကိုနားဆင်ပြီးတော့အခုလိုပြန်ပြောသူ့ရဲ့အမြင်ကိုရေးလာပါတယ်
။အချိန်အခါနဲ့လိုက်ပြီးအမနန်ကောင်းတဲ့အယူအဆမျိုးနဲ့အယူအဆွဲကင်းကင်းမိမိစိတ်ရင်းကိုရှင်းလင်းလွတ်လပ်စွာတွေးခေါ်စဉ်းစားနိုင်မှအမှန်တရားနဲ့နီးစပ်တဲ့အဖြစ်ကိုရနိုင်မယ်ဆိုတာပြောပြတာမို့ဒီအစီအစဉ်ကိုတင်ဆက်ပေးလို့အထူးကျေးဇူးတင်မိပါတယ်။ကျွန်တော်တို့ကတရားဆိုတဲ့ယုံကြည်ခြင်းအမနန်အားကောင်းပေမဲ့ပညာဆိုတဲ့ထိုးထွင်းပိုင်းခြားဝေဖန်နိုင်စွမ်းဉာဏ်အားနည်းလွန်းတာမို့ blind faith အစွန်းရောက်အစွဲလွှမ်းမိုးနေတာကိုတွေ့ရမှာပါ။ဒါကြောင့်မြန်မာအစိုးရနဲ့မြန်မာတွေယုံကြည်ပြောဆိုတာကနိုင်ငံတကာအယူအဆအပြောဆိုတွေနဲ့အများကြီးကွာခြားနေတယ်ဆိုပြီးကောက်ချက်ချခံရတာပေါ့။အမှန်တရားဆိုတာတကယ်ရှိတဲ့အရာပါ။အမှန်တရားကိုဖော်ထုတ်ဖို့တွေ့ရှိဖို့လိုအပ်ချက်ဆိုတာညီညွတ်မှုမဟုတ်ပဲပညာသာဖြစ်ပါလေ။မသိနားမလည်မှုကြောင့်မစင်မကျင်အရန်လုံနေကြတာတဲ့။ကျွန်တော်တို့48ဥပဒေအရလွတ်လပ်ရေးရတဲ့အချိန်မှာရှိနေတဲ့လူတွေဟာအလိုလျောက်နိုင်ငံသားဖြစ်တဲ့ဥပဒေအရအတိမတ်ပြမှုအခြေခံသဘောတရားနဲ့ဥပဒေရှိခဲ့တာပါလူသားတယောက်မွေးလာတဲ့နေရာဟာသူ့ရဲ့ဇာတိမွေးရဖြစ်ပါတယ်48ဥပဒေမှာဒီအခြေခံကိုအတိမတ်ပြထားခဲ့တာပါနောက်ရှင်းရှင်းပြပြသားသားပြောရရင်ရှမ်းနေကချင်းနေရောရေးပါတဲ့ဘာအခွင့်အရေးတွေရနေလို့လဲသူတို့ကိုယ်ပိုင်စာပေရင်ကျေးမှုတွေထွန်းကားဖို့မပြောနဲ့သူတို့စာရီသူတို့လွတ်စွာတင် जा ခွင့်တော့အပြည့်ဝရကြသေးတာမဟုတ်ပါဘူးဗျာ
ဒါကဦးလာထွန်းဒီရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးကိုထိခိုက်မှုရှိနိုင်သလားဆိုတဲ့ဆွေးနွေးချက်ပေါ်မှာသူ့ရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူးဒီတော်ရရှင်ကလည်းခုနရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးထိခိုက်မလားဆိုတာပေါ်မှာသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်အခုလောလောဆယ်မှာလှုပ်တင်တာကိုပြောရမယ်ဆိုရင်တော့ဆိုရကဒီဒေတာစီကိုကုလသမဂ္ဂအကဲခတ်တွေကိုတွားခွင့်ပေးတင်ပါတယ်ပြည်တော်ကျန်းဖတ်မှုကိမဲ့ရေးအတွက်အမကန်ဖေးတင်ပါတယ်ဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူးလာပါအပြေရှာရအောင်ပါလို့ဖိတ်ခေါ်တာကတယောက် ICRC တောင်သွားဖို့လုံမပေးနိုင်တာကတယောက်ပျောက်ထိုးပင်ကိုလုံနေတာကတစ်ဖွဲ့လေဇာကြီးကပြည့်ကြည့်သလိုမှန်နေတာပဲ
ဟုတ်ကဲ့ပါဒီပြဿနာတွေပို့ပြီးတော့ဒီကြီးထွားလာအောင်လို့တုံမီရှုံမီလုံနေတဲ့သူတွေကိုတတိထားပါဆိုတော့ဒီတော်ရရှင်ရေးလာတဲ့ပုံရှိပါတယ်အခုလိုမျိုးတော်ရရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်လာတဲ့အစားတွေကိုတော့ဒီတစ်ပတ်ဒီမှာပဲရပ်ပါမယ်နော်တေးချောင်းလာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါရဲ့ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတွေလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းထင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American နဲ့မြန်မာဝိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိုက်တက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာလေးကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်အခုဆက်ပြီးတော့တည်ထောင်လာတဲ့သောရရှင်လေးကိုအချိန်ပေးကြပါတယ်မွန်ပြည်နယ်မူရုံမြို့ကွမ်တုံရက်ကွက်ကကျွန်တော်တန်ချောင်းသို့မဟုတ်ဝိုင်းအောင်ကမွန်ပြည်နယ်မူရုံမြို့ကောသပြုမှာနေတဲ့စုတင်စာနဲ့ဘကိုးတိုင်းမှာနေတဲ့မတ်မေဖြူတို့အတွက်နားဆင်ဖို့ဆိုပြီးတော့မြစ်တာတီလက်ဆောင်တစ်ပုဒ်ပါလာပါတယ်နောက်ထပ်သောရရှင်တယောက်အီးမေးကတောင်းဆိုလာတာမှာတော့ပြည်ပရောက်ရခိုင်သူချင်းညမလေးကတောင်ငူကကိုတန်းဝင်းမမဘာဘရာခင်ကျူတမလေးမေရီခေါ်စားပြူဝင်းတို့မိသားစုအတွက်အမြဲလွမ်းဆုတေးလက်ဆောင်တစ်ပုဒ်ပါပါတယ်တဲ့ဟုတ်ကဲ့ပါဒီတစ်ပတ်ထုတ်လွှင့်ပြဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့ Alex တီဆိုထားတဲ့မျိုးပြနဲ့ကျွန်တော်ဆိုတဲ့တခြင်းလေးပဲဖြစ်ပါတယ်မျိုးပြရဲ့ဆူညံပူအိုင်းမှုတွေကိုစိတ်ညစ်လုံးအားကြီးလို့တော့မှအေးအေးဆေးဆေးသွားနေမယ်ဆိုရဲဒီAlex ရဲ့တခြင်းလေးကလိုပဲတော့မှသွားနေရအောင်လဲတော့မှအေးအေးဆေးဆေးဖြစ်ပါရဲ့လားလို့ဒီတခြင်းလေးနားထောင်ရင်းနဲ့အတွေ့ပေါင်းမိပါရဲ့နော်ဘရဆင်နဲ့အားလုံးဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်ဒီနေ့တည်းအားလုံးတခြင်းကြီးမလားဆင်စားနာအေးပါအေးဒီကောင်းလေးတော့ခံစားဆောင်းဟောင်းအုံးစကေးမသာရချเจ้าจอดแต่ปีแต่ซ้อนลงมาผู้บังคับน้องเหนียนตันใหญ่ตื่นตันจาจะไฟใจเต็มโมจะลอดออกที่สิบาจะงอมันในลอดที่ต้องจีไล่แต่ค่ะพอเราเจอกันขาเปลี่ยนตาอายยาได้จะไปแต่ตื่นลงมาตอนผู้แท้แก่กงตามันดาไม่ติดตาGo on, say something. Go ahead and put some more fun in there. Show you the guys that make the game better. All the way, say. Go on, say something. Go ahead and put some more fun in there. Show you the guys that make the game better. All the way, say. I trust them not all that the TV station. You're the lovely baby, she's really good.We are the champions. We are the champions.
Alex ဒီဆိုထားတဲ့မျိုးပြနဲ့ကျွန်တော်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါတင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက permis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မရေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာပါရှင်။အခုဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုဆက်ပါမယ်။ကာတင်သွင်းခွင့်ဆိုင်ရာမူဝါဒတွေပြောင်းလဲဖို့လိုပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါလိမ့်ရှင
်။ပြည်ရဲ့ရပ်ပိုင်းကထုတ်ပြန်ခဲ့တဲ့စင်စရားတွေအရ2019အောက်တိုဘာ1ရက်နေ့ဆိုမြန်မာနိုင်ငံလူဦးရေ53သန်းနီးပါးရှိပါပြီ။ဒါဟာ2014သကောင်စီးရင်ပါအချက်လက်တွေကိုကိုးကားပြီးပြန်တွက်ချက်ထားတဲ့စီးရင်ပါ။မြန်မာနိုင်ငံရဲ့ပြည်သူတွေရဲ့မော်တော်ကားပိုင်ဆိုင်မှုကိုကြည့်မယ်ဆိုရင်လည်း2019ခုနှစ်အထိဆို6သိန်းဝန်းကျင်ပဲရှိပါသေးတယ်။ဒါဟာလူထောင်မှာကား12စီးပဲပိုင်ဆိုင်အသုံးပြုနိုင်သေးတဲ့သဘောဖြစ်ပါတယ်။ဒီရေအတွက်ဟာအိန္ဒိယထိုင်းဗီယက်နမ်တို့ထက်အများကြီးပမာဏနည်းနေပါသေးတယ်။အခြားတစ်ဖက်မှာကြည့်လိုက်ရင်တော့ရန်ကုန်မြို့ကလမ်းတွေပေါ်မှာကားတွေစုပုံကျနေတာတွေ့နိုင်သလိုကြီးလက်တွေမှာတော့ကိုပိုင်ကားအသုံးပြုမှုအလွန်လွန်နေသေးတာတွေ့နိုင်ပါတယ်။ကရင်ပြည်နယ်မြောက်ဝတီမြို့ကိုကြည့်လိုက်ပြန်ရင်ထိုင်းနိုင်ငံဗက်ချန်ကတရားမဝင်ခိုးသွင်းလာတဲ့လိုင်စင်မဲ့ကားတွေထောင်ပေါင်းချီတွေ့နိုင်ပါသေးတယ်။အဆိုရဟာသိမကြခင်2018ခုနှစ်အတွက်ကားတင်သွင်းခွင့် policy အသစ်ချမှတ်ဖို့ရှိနေပါတယ်။ဘယ်လို policy စည်းကမ်းတွေဖြစ်တင်တယ်လဲဆိုတာဒီကဘက်ဆွေးနွေးတင်ပြသွားပါမယ်။
Garden Dingu Nepatae, Nipao Jashi, and Nipala Jare, Pitanaji de Kuga, Leshi Quimpu Tare, Japan de Baye, Nyakai, Garigu, Twin Quimpu Omla Suraba, Alon Tijavi Tite, Nimaninga Ha, Nyaka Mouse Nipipare, Ingejin de Yoke, Gamodiane, Dudalu, American Bitonsu Nile, Dunyare, Dabime Pitanaga, Nima Pidema, Leshi, Tonsu Nide, Go Vanka, Goze, Yagai no Joha, Lesson in Nemakai Nide, Nyagai, Japan de Baye Gari Pinirawa. Di Japan de Baye Gari ha, Seno Chudabi, a ye three gaune sure, Yonji Jene, Nemananganda and Yasu, Jaihne de Javai. A soya sasakale, Lanson in a loa makai nibi me, Din twin quit betara, digane tibawe. A chata perma jila you know, Nyaka mong Lanson in a makai nide, Nyagai, Gari jow. Lamboma, Madota Samu, Pita, Alum Yabi, Nissin Lu Amya, Teji Tikai Naya, Yani Jare Gisava. A soya, Madame Rimaro, Yentaimu Pite, Jang Yin Rima, Lanjin Lu, Lankin Tara Magaunu, Nyagai Gari, a Dombulu, Piara Subi, Beroma, Madame Dimitari Dre, Belau Tikai Nina Nidale, Baduma, Titi Jaja Matina Mau, Dabime Dijare Chakaro, Nemananga, Lansaniku, Nyaka Mangani, Pekan Mount Piambu, Longwa, Machido Busui, Lanson in Nemakai Nide, Nyakai Gari, Tinduinguin, Pinirago, a chain assignme, Yasin Laipuva, Dilo Lanson in Nemakai Nide, Garigu, Sire Enijin, Gamodialu, Nangangarao, Tinduinguin, Piram Hobau, Dajau Lame, Natal Sashikuni, Dre, Garden Duinguin Policy, a bit Chamade car. Nemanangan lesson in a gainime, be gain gari guwe, din twin, dustin, tolo quint, beat it, policy, down lay demare.
No piatanakua, cutting the way beat it, punza pibare. Leshi suagani, beauty will cutting the way pinidaha, beauty two jin deal chinzi will cutting the way, quim you may chop in it, punza pinibare. Beauty oha, Nanganyaga garzi will cozy a yaw, longa simomias or touch of you where you are messed with the ball pinibare. တကယ်တော့အဲ့ဒီစနစ်လုံးဝလက်တွေ့မကြသလိုအတိပယ်လည်းမရှိတဲ့အတွက်ဘယ်သူတစုံတစ်ယောက်ကမှလည်းလိုက်လို့တာမတွေ့ရပါဘူးအားလုံးကားတင်သွင်းရောင်းဝယ်တဲ့ဝယ်ရောင်းတွေအကျိုးဆောင်တွေကနေတစ်ဆင့်အကျိုးဆောင်ကအမျိုးမျိုးပေးပြီးတင်သွင်းနေကြတဲ့သဘောပါဒါမျိုးကျင့်သုံးတဲ့နိုင်ငံကမ္ဘာပေါ်မှာတော့မရှိသလောက်ရှားနိုင်ပါတယ်တကယ်ဖြစ်စင်တာကလက်တွေ့ကြကြကားတင်သွင်းတဲ့ကုမ္ပဏီတွေကိ
ဒီလေဥပဒေနဲ့အညီကောင်းကောင်းအလုပ်လုပ်နိုင်မှာဖြစ်ပါတယ်တစ်ဆက်တည်းပြည်သူတွေလည်းစိတ်လက်ချမ်းသာစွာနဲ့ကားဝယ်ယူစီးနေနိုင်ကြမှာဖြစ်ပါတယ်နောက်ထပ်ပြဿနာကြီးတစ်ခုကအိုဟောင်းကားတွေနဲ့တိုက်ကြေကားတွေကိုတပတ်ရက်ကားတစ်စီးတင်သွင်းခွင့်ဆက်လက်တွေထုတ်ပေးနေတဲ့ကိစ္စပါအရင်အစိုးရလက်ထက်တုန်းကတော့တိုင်းပြည်မှာသုံးဖို့ကိုမတင်တဲ့ အလုံးအုံမင်းဟောင်းနဲ့နေတဲ့ကားအများစုရှိနေတာကြောင့်အဲ့ဒီကားတွေကိုတန်ရေကျိုးစက်ယုံပို့နိုင်အောင်မလုံးပေးတဲ့သဘောနဲ့ဒီစနစ်ကိုကျင့်သုံးခဲ့တာပါလက်ရှိအချိန်ထိအဲ့ဒီစနစ်ကျင့်သုံးနေလို့စနစ်တစ်ဆောင်ကျပ်သိမ်း130နဲ့130ကြားပေါက်နေတာကလည်းလူကြားလိုမကောင်းတဲ့ကိစ္စပါဒီစနစ်ဆက်ကျင့်သုံးခြင်းအပြင်အာဂရီလိုက်စားမှုဖြစ်ပေါ်စေသလိုကားစင်းနှုံးတွေကြီးမြင့်ပြီးအစိုးရလည်းအခွန် ဒါပြင်ကင်းပြင်းနဲ့နေဆက်မှာအသုံးပြုနေကြတဲ့လိုင်စင်မဲ့ကားပြဿနာကိုလည်းဖြေရှင်းပေးတင်ပါတယ်။အဲ့ဒီဒေတာတွေမှာလိုင်စင်မဲ့ကားအသုံးပြုနေကြတဲ့အဓိကအကြောင်းကတော့လိုင်စင်မဲ့ကားတွေဈေးကြီးလို့သူတို့ဒေတာတွေမှာသုံးဖို့အဆင်မပြေတာကနေစတာပါ။ဒီအတွက်အစိုးရဟာဝေးလံခေါင်ဖြားဒေတာတွေကျင်းလက်တွေဖွံ့ဖြိုးဖို့အဲ့ဒီဒေတာကပြည်သူတွေသူတို့ဝင်ငွေသူတို့ဒေတာစီးပွားရေးနဲ့ ဒီမှာဒီကိစ္စကိုပြောပြမယ်။အဲ့ဒီပြဿနာကိုပြပြလဲလဲဖြေရှင်းပေးနိုင်ရင်ဥပဒေနဲ့မညီတဲ့လိုင်စင်မဲ့ကားတွေအသုံးပြုနေကြတဲ့ကိစ္စကျေးလက်ဒေသတွေမှာကားမသုံးနိုင်ကားရှာပါတဲ့ကိစ္စကိုလည်းဖြေရှင်းပေးနိုင်ပါလိမ့်မယ်။
နောက်ဆုံးတစ်ချက်ကတော့အစိုးရအနေနဲ့ပြည်တွင်းမှာကားတက်စင်ထုတ်လုပ်တဲ့စိတ်ဝင်တီထောင်နိုင်ရေးအားပေးဖို့ပါ။သမ္မတဦးသိန်းစင်လက်ထက်ကားတင်သွင်းခွင့်ပေါ်လစီပြောင်းလိုက်တဲ့2002နှစ်ကုန်ကနေ့အချိန်ကစတွေ့ရင်မြန်မာနိုင်ငံနဲ့တစ်နှစ်ကားစီးရေတသိန်း၃၀၀ကျော်လောက်တင်သွင်းခဲ့ပါတယ်။ဒါဟာလွန်များတဲ့ကိန်းဂဏန်းမှာဒီလိုကားသုံးများလာတဲ့အခြေအနေအောက်မှာကားတက်စင်စိတ်ယုံမျို Sadarigaro, Luani Umaba, Dilo kati nunge policy wo kongo chama na imada, yango makalo miyabi, chile di makama tau nane piatana, lansani na makai nire nyakangare jau, piwiri friji tika daraya nire piatana, lansime ka piatana, salide zejipe webima, tapaye kati nunge yare piatana, sare piatana di amyayi pileo pishina ima pichau, timbiala ya bare.
ဥစည်သူအောင်မြတ်ပြည်ရင်တရင်တုံးတက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဘုရားရှင်ခင်ဗျာ။ဒီမှာဘုရားဘာသာဝင်အမှုမြတ်ထားတဲ့ရင်းကျွတ်လာပြီနေရှေတကုံဇီရီရဲမှာငုံဦးရောင်းတဲ့မွတ်စလင်ဇီးတွေကိုအမျိုးသားရေလှူရှားသူတွေနဲ့တန်ခါချုပ်ဇီးမယောင်းမှုအတွက်တားမြစ်မောက်ထုတ်ခဲ့တဲ့ဖြစ်ကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှင်းခုတ်မှုတွေရှိခဲ့ပါတယ်။ တလို့ဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး။တလို့မျိုးအချိန်ချင်းနေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကရေးယူကန်ကြပ်ဖို့အတွက်လက်ဟာကြံများရှိနေပါလား။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမျှလူသူတွေအနေနဲ့
စာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-2-9-9-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက
ဒိမန်နိုင်ငံကလက်ကိုထုတ်တဲ့ကုမ္ပဏီဟာစုကုမ္ပဏီအခြေစိုက်တဲ့ဘယ်လ်ဘန်မြို့မှာလက်ကိုတုံးလေး22မျိုးဆင့်ပြီးစောက်ထားတဲ့ကစားကွင်းအိမ်တစ်ခုကိုဖွင့်လင်းလိုက်ပါတယ်။ဒိမန်အိမ်ရှိမင်းသားဖက်ဒရစ်နဲ့မင်းသမီးမယ်ရီတို့လည်းဖွင့်ပွဲအခမ်းအနားကိုသူတို့ရဲ့ကလေး၄ဦးနဲ့အတူတက်ရောက်ခဲ့ပါတယ်။စတူရန်ပေတသိန်း၃000အကျယ်ရှိတဲ့ဒီအဆောက်အုံကိုဒိမန်ဘီတ ပါဝင်အပိတူပြိသက်တွေရဲ့လက်ရာတွေကိုလည်းပြသထားမှာဖြစ်ပါတယ်။လက်ကိုကုမ္ပဏီဟာဘာဘီအယုတ်ကလေးတွေထုတ်တဲ့ Metal ကုမ္ပဏီကိုဝယ်ယူဖို့လှုံ့ဆော်နေတာဖြစ်ပြီးကမ္ဘာအကြီးဆုံးအယုတ်ထုတ်တဲ့ကုမ္ပဏီဖြစ်ဖို့ကြိုးစားနေတာပါ။အခုနောက်ပိုင်းမှာ Star Wars, Jedi ရစစ်ပွဲများရုပ်ရှင်တွေလိုရုပ်ရှင်ကုမ္ပဏီတွေနဲ့ပူးပေါင်းပြီးလက်ကိုကစားစရာအတွဲလိုက်ကလေးတွေဗီဒီယိုဂိမ်းတွေနဲ့ smartphone application လိုဟာမျိုးလေးတွေလည်းထုတ်လုပ်နေတာလည်းဖြစ်ပါတယ်ဒီကုမ္ပဏီကို1932ခုနှစ်မှာ Old Car Christensen ကတည်ထောင်ခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့သူ့ရဲ့မြေးဖြစ်သူ Yale Car Christensen က1958ခုနှစ်ကထုတ်လုပ်ခဲ့တဲ့ Lego တုံးပုံစံလေးတွေကိုပြန်လည်ထုတ်လုပ်ချင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတော်တော်ကိုပြည်နယ်ကခွေးတကောင်ဟာကမ္ဘာ့ရှာအရှိဆုံးခွေးတကောင်ဖြစ်ဂင်းနစ်ကမ္ဘာစံချိန်မှာတန်ဝင်သွားပါတယ်။အသက်၈နှစ်အရွယ်ရှိပြီဖြစ်တဲ့စိန့်ဘာနာခွေးမျိုးမိုချီမိုရစ်ကဟာ64မျိုးမှာနေထိုင်တာဖြစ်ပြီးသူ့ရဲ့ရှာက 9.31 လက်မှရှိတာဖြစ်ပါတယ်။ဘီဂင်းနစ်ခွေးအမျိုးအစားဖူဂျီတင်ထားတဲ့ရှာအရှိ 4.5 ကိုကျော်လွန်ပြီးအခုလိုစံချိန်ချိုးသွားတာဖြစ်ပါတယ်။ဒီခွေးလေးကိုတရိတ်ဆန်စောင့်ရှောက်ရေးဂီဟာကကဲတင်မွေးစားထားတာဖြစ်ပြီးတော့မွေးထားတာ6နှစ်ခွဲရှိနေပြီလို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင
်ဆက်တွယ်ရေးညီပြည်သားတွေခင်မီညံဆန်လာတဲ့ယနေ့ခေတ်ကြီးထဲမှာပြင်သစ်နိုင်ငံပါရီမြို့အနောက်ဖက်နားမှာရှိတဲ့စစ်တပ်အခြေစိုက်အခန်းတပ်တစ်ခုမှာစာပို့သမားခုန်ငှက်ကလေးတွေနဲ့ဂျုံးငှက်ကလေးတွေကိုဆက်လက်ထိန်းသိမ်းမွေးမြူထားပါတယ်ဒီငှက်ကလေးတွေရဲ့အဖိုးအဖွားတွေကတော့ရှိခေကစီးရီးလှုပ်ဝဲချက်သတင်းစကားတွေကိုတည်ယူပို့ဆောင်ပေးခဲ့ကြတာပါဒီငှက်ကလေးတွေဟာကဘာမြေကြီးရဲ့တန်လိုက်ဆက်ကွင်းတွေကိုသုံးပြီးသူတို့ရဲ့အိမ်ကိုရောက်အောင်မန်ယာနဲ့ဝေးတဲ့ခြေတဲ့နေရာကနေပြန်လာနိုင်ကြပါတယ်ဒီခံတက်မှာတော့စာပို့ငှက်ကလေးတွေရဲ့တာဝန်ထမ်းဆောင်ခဲ့ပုံဓာတ်ပုံနဲ့မှတ်တမ်းတွေကိုပြတိုင်းအဖြစ်ထိမ့်သိမ့်ပြသထားပါတယ်ခင်မီဆက်သွယ်ရေးနည်းပညာတွေတုံးလာကြပြီဖြစ်ပေမဲ့လည်းပြင်းသစ်စစ်တပ်ကတော့စာပို့ခိုလေးတွေကိုဆက်လက်ထိန်းသိမ်းထားစေပါဂျိုးငှက်ကလေးတွေကိုတော့ပွဲလန်းတပင်တွေမှာဆက်လက်အသုံးပြုနေပြီးတော့ခုံငှက်ကလေးတွေကိုတော့ပုဂ္ဂလိကဝါသနာရှင်တွေကလိုင်စင်ယူပြီးမွေးမြူနိုင်ပါတယ်အီလက်ထရိုမက်ဂနက်တစ်စစ်ပွဲလိုမျက်စစ်တန်လိုက်တွေသုံးပြီး
electronic area တွေကိုဖျက်ဆီးရဲစစ်ပွဲဖြစ်လို့ခင်မီဆက်သွယ်ရေးနည်းပညာတွေအလုံးမလုံးတော့ဘူးဆိုရင်တော့ဒီခုံငှက်ကလေးတွေကိုပိုင်ရှင်တွေရှိကနေခဏငှားပြီးဆက်သွယ်ရေးအတွက်ပြန်လည်အသုံးပြုမှာဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့မနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုနားဆင်နိုင်ပါလေရှင် VOA Internet စာမျက်နှာကနေနားဆင်ရလဲ website လိမ့်စာက burmese.voanews.com ဖြစ်ပါလေရှင်အခုတနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်လေးကပြောပြပေးပါဦးမယ်ရှင်
တူရကီနိုင်ငံကနေတင်တဲ့ရွှေပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ဗီဇာလျှောက်လော်တွေအားလုံးကိုယာယီရထားလိုက်ပြီလို့အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။ဒါဒီပိုင်းတွင်မှာပဲအမေရိကန်မှာဗီဇာထုတ်ပြတာကိုဆိုင်းငံ့လိုက်ပြီဆိုပြီးတူရကီဘက်ကလည်းလက်တုံ့ပြန်ပါတယ်။ရိုဟင်ဂျာမွတ်စလင်၅သိန်းကျော်နိုင်ငံတွေကနေထွက်ပြေးသွားရအောင်လုပ်ခဲ့တဲ့အစီအစဉ်ရေးတစ်ခုကြောင့်မြန်မာစစ်ဘက်ခေါင်းဆောင်တွေပေါ်အတိအကျဥတီချက်ထားတဲ့ဒဏ်ခတ်ရယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကစဉ်းစားနေတဲ့အကြောင်းဒီဆွေးနွေးမှုတွေနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောတယ်လို့ရိုက်တာသတင်းတပုတ်မှရေးထားပါတယ်။ဒီချက်တွေကိုတုံ့ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေထဲမှာထိတ်တန့်စစ်ဘုံရုပ်တွေကိုအတိအကျဥတီတဲ့တန်ခတ်ရေးယူမှုတွေချမှတ်ရေးရလဲနီးလဲမျိုးမျိုးထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရာစင်ကျော်နဲ့တွေ့ဆုံဆက်သွယ်မေးမြန်းတာကနေသိထားရတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။အခုချိန်ထိတော့ဘာဆုံးဖြတ်ချက်မှထားတာမရှိသေးပဲအမေရိကန်နဲ့ EU တို့ကဒီကိစ္စကိုလောလောဆယ်မှာစိုင်းထားဖို့ဆုံးဖြတ်နိုင်ချေရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံရေးကိစ္စဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆဒူဇမန်ခန်းဟာဒီလအတွင်းမြန်မာနိုင်ငံကိုသွားရောက်မယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရိုဟင်ဂျာတွေအားလုံးကိုမြန်မာနိုင်ငံဘက်အောင်မြင်ပြန်ပို့ခြင်းနဲ့လို့ဝန်ကြီးခန်းကပြောပါတယ်ဒုက္ခလူတွေကိုအမြန်ပြန်ပို့နိုင်ရေးကိစ္စဟာသူခီးစဉ်တွင်အဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမ်းမြားလက်ထပ်တာမလုပ်ရဘူးလို့ဥပဒေထုတ်ပိတ်ပင်တားမြစ်ထားတဲ့အကြောင်းပါပဲ။အဲဒီလိုလက်ထပ်ပေါင်းသွင်းတာတွေဆက်ရှိနေစေပါခင်ဗျာ
။အော်တိုဘာလ9ရက်နေ့တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့ထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါလေရှင်တင်းလာနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်ပရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.